ဒေါက်တာသရင်တော်ကိုအောင်လုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လေးဝက်ချက်အုပ်ရီဖောက်ပြမှုနဲ့ထောင်နာခွင်နဲ့စင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်။စင်ချက်ပေါ်ယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလက်ဆန်းမှာပယ်ချလိုက်တဲ့အတွက်ခုနောက်ဆုံးနေပြည်တော်ကပြည်သူ့တရားရုံးချုပ်မှာအကျိုးဆောင်ရှိနေပြီးအယူခံထပ်မံတင်သွင်းလိုက်တာပါ။တောက်တရားရုံးရဲ့မှာရုံးနဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်ဖို့တရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတောက်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းလဲရိုက်တာသတင်းဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။သတင်းတောက်ကိုအောင်လုံးနဲ့ကိုကျော်စိုးတို့တော့မတိမငြိအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလတည်းဖမ်းဆီးခံရပြီးရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူပေးတာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းတောက်တွေဟာသတင်းစုံစမ်းနေချိန်မှာအမှုစဉ်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းတရားခွင်မှာအမှုသည်တွေဘက်ကခြေပါထားတာပါ။သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးမှုဆွဆွဲချက်နဲ့ပတ်သက်လို့တရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမှုဟောင်းမူရဲနိုင်ကိုတော့ရစီကဖောက်ပြမှုနဲ့1,200နှစ်ကြာခံနေရကဒီနေ့ပဲပြန်လွတ်လာပါတယ်ရန်ကုန်မြို့အင်းစိန်ချင်းထောင်ကပြန်လည်လွတ်မြောက်လာတဲ့ရဲရဲရှိဟောင်းကတော့သူ့အနေနဲ့ရစီကဖောက်ပြတဲ့လူရဲမျိုးကျွလုံရတာမရှိဘူးလို့ယုံကြည်ထားတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်